ကြောက်ထုံးနိုင်လို့အနေနဲ့လေခုချင်းပြည်နယ်ဟာခါမြို့မှာမြေပြိုနိုင်တဲ့နေရာတွေကိုသွားပြီးတော့သတင်းယူခဲ့တယ်ဆိုတော့လေအဲ့ဒီမှာဘလို့အခြေအနေတွေတွေ့ခဲ့ရလဲရှင်
ကျွန်တော်မနေ့ကညိုဟောင်းဘက်ကိုသွားတဲ့ဟာမှာတော့ဒီညိုဟောင်းဘက်ကအိမ်900ကျော်ရှိတဲ့နေရာမှာ450လောက်ပဲအိမ်တွေကမြေမပြိုဘဲနဲ့ကျန်ခဲ့တာရှိတယ်။ကျန်တဲ့900နီးပါးလောက်ကအိမ်တွေအကုန်လုံးကမြေပြိုပြီးတော့ပြတ်သွားတာရှိတယ်။အဲ့ဒီမှာဆိုလို့ရှင်လက်ရှိဘယ်သူမှမနေတော့ဘူး။အကုန်လုံးကတော့ကယ်ဆယ်ရေးကမ်းနေမှာကြီးပဲရောက်နေကြပြီပေါ့ဗျာ
။အဲ့ဒီမြေအကြောင်းတွေပေါ်နေတဲ့အိမ်တွေကကြတော့ဘလို့ပုံစံမျိုးတွေရှိနေမလဲရှင
်။ပကြအပ်ဒီထဲမှာနည်းနည်းပြိုသွားတဲ့ဟာကြတော့အိမ်တွေကယိုင်နေတဲ့ဟာတွေရှိတယ်လို့ပြောတော့ဒီလုံးလုံးပြိုသွားတဲ့နေရာကြီးရှိတယ်။အဲ့ဒီဒီမြေဟောင်းမှာဆိုလို့ရှင်ဖုံးကြီးကျောင်းတစ်ကျောင်းကအဆောင်တစ်ဆောင်ရဲ့ဖျားရဲ့ဆိုလို့ရှင်တော့ပြိုသွားတယ်။ဒီ Depression ဖျားကျောင်းဆိုလို့ရှင်လည်းဒီပကြအပ်နေရှိတယ်။ပြောတော့အဲ့ထဲမှာဒီအလေတန်းကျောင်းတစ်ကျောင်းဆိုလို့ရှင်လည်းကျောင်းဆောင်တစ်ခုကမြေကြီးအောက်ကိုထောက်ပေလောက်အောက်ကိုကျွန်ကျသွားတာပေါ့။အဲ့လိုနေထိုင်ရှိတယ်ဗျာ။
အဲ့မှာရက်ကွက်လေးခုကပြောင်းရွှေ့ရမယ့်အနေအထားဖြစ်နေတယ်ပြတော့လေအဲ့ဒီရက်ကွက်လေးခုကမှဘယ်ရက်ကွက်ကအဆိုးဆုံးဖြစ်နေတယ်လို့တွေ့ရလဲရှင
်အဲလက်ရှိအနေအထားမှာတော့ဒီမြို့ဟောင်းရဲ့သေးဟောင်းရဲ့ကတော့အဆိုးဆုံးအနေအထားပဲမြေတိုင်းတဲ့လူတွေကတော့ဒီမှာလာစစ်တယ်လို့တော့ပြောတယ်ဒါပေမဲ့သူတို့ကတော့ဘာမှအတိမပြောသေးဘူးလို့ဒီမြို့ကတော့ပြောတယ်ဗျ
ချင်းပြည်နယ်မှာကရောဒီစားနဲ့ရိတ်ခါရရှိမှုဘလို့အနေအထားတွေတွေ့ရလဲရှင်ကုန်စည်နှုံးတွေကအခုစားရတောက်ရတဲ့နေရာမှာဘလောက်တိုင်းသာဒီပေးဝင်နေရလဲရှင
်လောဆယ်မှာဆိုလို့ရှင်ဒီဟာခါကိုရောက်ဖို့ဒီလမ်းမဆက်တွေရတော့တော့သုံးနေရလို့ပြောလို့ရတယ်။ဟာကားကိုလာတဲ့ဟာလမ်းနှလမ်းရှိရယ်။ကံကောဘက်ကလာတဲ့လမ်းရယ်ဒီကလေးဘက်ကလာတဲ့လမ်းရယ်။ကံကောဘက်ကလာတဲ့လမ်းရောလက်ရှိအနေအထားမှာသုံးလို့မရသေးဘူး။ပြတ်တောက်ရုံပဲရှိတယ်။ဒီကလေးဘက်ကလာတဲ့လမ်းဆိုလို့ရှိရင်လမ်းကတော့ပြန်ပွင့်ပြီပေါ့။ဆက်လောက်ရှိပြန်ပွင့်တာ။ဒါမဲ့အဲ့လမ်းမှာဆိုလို့ရှိရင်တောင်ပြိုထားတဲ့ဟာတွေလို့ရှိရင်တချို့နေရာတွေဆိုလို့ရှိရင်7နာရီ9နာရီလောက်အချိန်ပေးပြီးတော့ဖြတ်ခဲ့ရတဲ့နေရာရှိတယ်ပေါ့။ဒီဟာကားမှာဆိုလို့ရှိရင်ဒီပန်နေရာရှိတော့ရှိသေးတယ်။ဒါမဲ့ပန်သေးတွေကအရင်တော့3000ရှိတဲ့ပန်အခုဆိုလို့ရှိရင်6000လောက်ဖြစ်နေတယ်။အခုဓာတ်ပီဆိုလို့ရှိရင်လည်းတစ်ကားလန်ကို10000လောက်ဖြစ်နေတယ်။ဒါတော့မှဝယ်ချင်တိုင်းဝယ်လို့မရဘူး။ဖီဆိုင်တွေကတော့ဒီမှာဆိုလို့ရှိရင်မရှိတဲ့လောက်ကိုရှားတယ်ပေါ့မရောင်းတဲ့လောက်ပဲ။စားတော့ကုန်တွေမှာဆိုလို့ရှိရင်လည်းထမင်းတစ်ပွဲဆိုလို့ရှိရင်4000ကျော်ကျော်လောက်ပေးရတယ်။ထမင်းနဲ့ဟင်းတပွဲပေါ့
ခုနကပြောတဲ့အထက်မှာလေဟာခါကိုလာတဲ့လမ်းမှာဆိုရင်လမ်းနေပြတ်နေတယ်လို့ပြောတယ်ဆိုတဲ့အခါကျတော့ကိုကျော်ထွန်းနိုင်တို့အနေနဲ့ကလေးကနေဟာခါကိုလာတဲ့လမ်းမှာရောဘလို့ပုံစံမျိုးနဲ့သွားလာခဲ့ရလဲရှင
်ကျွန်တော်တို့ဒီဟာခါကို2ညအိပ်ပြီးတော့มาရောက်တာဗျဒီပထမတော့ကျွန်တော်တို့ကလေးကနေညနေပိုင်းလောက်မှာထွက်လာတယ်ပြီးတော့မိုင်40လောက်မှာကျွန်တော်က2ညအိပ်လိုက်ရတယ်အဲ့မိုင်40ကနေပြီးတော့ဖလန်းဆိုလို့ရှင်မိုင်80ရှိတာပေါ့အဲ့40ကနေပြီးတော့80ကြားထဲမှာကျွန်တော်တို့ထွက်လာတာ58မိုင်ကို72နာရီလောက်ရောက်တာဖလန်းကိုရောက်ဖို့2မိုင်ပဲလိုရဲ့အဲ့2မိုင်ဟိုရောက်ဖို့ကျွန်တော်42နာရီလေးကဖြစ်တာညနေ6နာရီဝဲကျော်9နာရီလောက်မှာအဲ့ဖလန်းကိုဝင်နေကြအဲ့မှာတောင်ပြူထားတဲ့နေရာရှိတယ်အဲ့တောင်ပြူထားတဲ့နေရာမှာကားကြီးကဘလို့မှဆက်လို့မရဘူးဒီရိတ်ခါပို့တဲ့ကားကြီးပဲတန်းစီတက်တဲ့ဟာကြီးပဲကားအစီး90လောက်ရှိတယ်အဲ့မှာတတိယကိုအဲ့နေရာကိုဖြတ်ဖို့အတွက်ကိုနိုင်ဝက်နဲ့တနာရီကြားထဲမှာကြားတယ်အရှိမကားကြီးအစင်လိုက်သွားတဲ့အတွက်ဒီ6နာရီလောက်အချိန်ပေးပြီးတော့ဖြတ်ခဲ့ရတာပေါ့ဗျာဖလန်းကနေပြီးတော့ကျွန်တော်တို့ဒီဘက်ကိုဆက်ထွက်လာတဲ့ခါမှာလည်းမြေပြူထားတဲ့နေရာ3နေရာလောက်ရှိတယ်မိုင်130ရဲ့108မိုင်အဲ့နေရာတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဆက်ခဲ့တာတော့စိတ်တော့မကြားခဲ့ဘူးဒါပေမဲ့အဲ့နေရာတွေကပြန်ပြိုနိုင်တဲ့အလားအလာတွေရှိနေသေးတယ်ဗျာ
အခုဒီဟာခါမြို့မှာရောဟိုဒေသခံတွေနဲ့တွေ့ဆုံပြီးပြီလားရှင်သူတို့တွေစီကရောဘယ်လိုမျိုးခံစားချက်မျိုးတွေဘယ်လိုလိုအပ်ချက်မျိုးတွေကြားနေရလဲရှင
်အဲဒီမှာတော့ဒီဟာခါမှာတော့ဒီကားနဲ့ရိတ်ကားဆန်တို့ဘာလို့ဆိုတာတော့လုံလောက်တယ်လို့တော့ဒီဒေသခံတွေကပြောကြတယ်ဒါပေမဲ့ဒီဆိုတာကသူတို့ကံကောပတ်သွားတဲ့လမ်းကြီးရွာတွေပြောတော့ဒီမင်းတပ်တို့ဘာလို့ပတ်သွားတဲ့ကြီးရွာတွေမှာဆိုလို့ရှင်ဆန်ရိတ်ခါမရဘူးလို့ပြောတယ်ဗျဒေသခံတွေကအဲ့ဒီတော့ပို့ပြီးတော့သိုးရင်ရတယ်ဆိုပြီးတော့ပြောကြတယ်ဗျအ
ဲ့ဒီဟာခါမြို့မှာလေဒုက္ခသည်စခန်းဘယ်နှခုလောက်ရှိနေလဲအဲ့ဒီမှာရောဒုက္ခသည်တွေဘယ်နှယောက်လောက်ရှိနေလဲရှင
်ဒီလိုတွေမှာဆိုလို့ရှင်တော့ဒီဟာခါမြို့တွေမှာဆိုလို့ရှင်ကယ်ဆယ်ရေးစခန်း9ခုဖွင့်ထားတယ်ဗျအဲ့ဒီမှာလူကြီး4800နီးပါးလောက်ကယ်ဆယ်ရေးစခန်းတွေမှာရှိနေတယ်ဖြစ်တာဒီဟာခါတမြို့တွေမဟုတ်ဘဲနဲ့ဒီဖလန်းတို့ဘာလို့မှလဲဒီကယ်ဆယ်ရေးစခန်းဖွင့်ထားတာရှိတယ်ဗျကယ်ဆယ်ရေးစခန်းကျွန်တော်တို့အခုမှတခုပဲရောက်သေးတယ်ဗျအခုဒီကယ်ဆယ်စကန်ရောက်တဲ့ခါမှာလေတို့ကအင်ဂျီလူကတော့နည်းနည်းလေးပဲရှိသေးတယ်တို့ကညပ်မလူများတယ်လို့ပြောတယ်ဗျအခုလောဆယ်မှာတို့အပြက်သွားတဲ့အင်ဂျီမှာပစ္စည်းချန်ခဲ့တာကြီးသွားယူတာရှိတယ်တချို့တွေကြတော့ကျွန်တော်မနေ့ကတွေ့ရဆိုလို့ရှင်ဒီအင်ဂျီဆိုလို့ရှင်တို့ကလမ်းအောင်ဖြတ်နေပြီတို့တို့အင်ဂျီကပစ္စည်းတွေလည်းဖြုတ်ယူထားတယ်ပြီးတော့ဒီစစ်သားတွေဘာတွေအကုန်လုံးတိုက်ဖြုတ်ပြီးတော့ဒီကားနဲ့ပြန်ပြီးတော့ရွှေ့နေရတွေ့ရတယ်ဗျ
အဲ့ဒုက္ခသည်စခန်းမှာနေရတဲ့ဒေသခံတွေပေါ့နော်။ဘာတွေပြောတာမျိုးတွေရှိလဲရှင်
။ဒုက္ခသည်စခန်းတွေမှာတော့ဒီလက်တော့ချင်းတွေကတော့နေရထိုင်ရတာတော့အဆင်ပြေတယ်။ရိက္ခာပိုင်းကလည်းဖျားเจ้าနေရနေပြီးတော့ထောက်ပံ့ထားတာတွေရှိရဲဆိုတော့လက်တော့ကတော့အဆင်ပြေတယ်လို့ပြောကြပါတယ်ဗျ
။ဟုတ်ကဲ့ဒီအစိုးရဘက်ကထောက်ပံ့မှုမျိုးတွေကရောဘာတွေတွေ့ခဲ့လဲရှင်
။အစိုးရဘက်ကလက်တော့ထောက်ပံ့ထားတဲ့ဟာမျိုးကတော့သိမတွေ့ရသေးဘူးဗျ။နောက်ပိုင်းမှာတော့သူတို့ဒီမှာစီစဉ်နေရတော့ရှိရဲလို့တော့ကြားရတယ်ဗျ။
ဟိုအစိုးရအဖွဲ့ကရောဒီလိုမျိုးရက်ကွက်တုံးတစ်မျိုးလုံးနှီးပါပြောင်းရမယ်ဆိုတာကိုဒေသခံတွေကိုလူထုတွေကိုအသိပေးတာမျိုးရှိနေပြီလားရှင
်အဲအဲ့ဒါတော့ဒါဆိုတဲ့နေရာကြီးဒေသခံတွေကတော့သူတို့ကိုယ်တိုင်ဟိုကလည်းမနေရတော့သူတို့ကိုယ်တိုင်ဟိုကလည်းပြောင်းမယ်ပေါ့ဒီနည်းနည်းတောင်းတဲ့မျိုးသူတို့ဘက်ကဒေသခံတွေကတော့သူတို့ဒီဘက်ဒီဘက်ပြောင်းရမယ်အလားအလာရှိရဲဆိုတဲ့ဟာတော့သိထားပုံမရဘူးဗျဒီအစိုးရဘက်ကဘာမှတိတိကျကျမျိုးကိုမထုတ်ပြန်ထားတာမရှိသေးဘူးဗျ
ဟုတ်ကဲ့ကိုကျော်ထွန်းနိုင်အခုလိုဖြေပေးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါတယ်ဗျ